America in Burmese.
မင်္ဂလာညနေခင်းပါတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ25ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညနေခင်းပါတော်တာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလာတို့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလေးရတာနိုင်ငံတော်ခီးစင်နဲ့ဂျပန်နိုင်ငံကိုဒီကနေ့အစောပိုင်းမှာရောက်ရှိပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာကြောင့်ဒေတာရဲမှာပဋိပက္ခတွေဖြစ်လာနိုင်ခြင်းရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံကူဂျရက်ပြည်နယ်မှာမနေ့ကဆောက်အုံတစ်ခုမီးလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထက်မနည်းသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားကြမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရေရှားပါပြက်လက်မှုတွေနဲ့ကြုံနေရတဲ့တိမ့်နဲ့ချီပြီးတော့ဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကရေပြက်သနာကိုတော့ကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေပြည်လဲအောင်ဖြည့်ဆည်းပေးနေပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကဘလို့အခက်အခဲတွေနဲ့ကြုံနေကြရပါသလဲ။ရေရတော့လောလော
ဆယ်အခုကျွန်တော်တို့ဒီနေတန်းဆုံးတဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ဟုတ်ရတယ်ဆော်ရတယ်အဲ့ဒါကျွန်တော်လူဒီမှာရောဂါကအမျိုးမျိုးဖြစ်နေတယ်ဒီမှာလည်းအခု
ရိုဟင်ဂျာဒုက္ခသည်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဖြစ်လာနိုင်ခြင်းရှိတဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုအတွက်အမေရိကန်သမ္မတကနေအရှိလေပိုင်းဒေတာကိုစစ်သား1500ဆစ်လွတ်ထားတဲ့သတင်းနဲ့အတူအမေရိကန်မှာတော့တော်မီလောင်ကျွမ်းမှုကိုသတိပေးနိုင်မယ်စောင့်ကြည့်မှုတွေအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်နိုင်ငံကိုလေးရတာနိုင်ငံတော်ခီးစင်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကသမ္မတထရမ့်နဲ့သမ္မတကတော်မလာနီယာတို့ကိုကော်ဇောနီခင်းပြီးတော့ကြိုဆိုခဲ့တာပါ။ခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာအမေရိကန်သံအမတ်နေအိမ်မှာကျင်းပတဲ့အခမ်းအပွဲကိုသမ္မတထရမ့်တက်ရောက်ပြီးတော့အမေရိကန်နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့ပါတယ်။အမေရိကန်ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်ကြိုးပမ်းဆောင်နေတယ်လို့ပြောကွက်ဟာကွက်တွေရှိနေတာကိုလည်းသမ္မတထရမ့်ကထောက်ပြခဲ့ပါတယ်။တရှိညီနိုင်နေကြတဲ့နိုင်ငံကုံသွေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရင်တော့ပိုပြီးမြတ်တာတဲ့ကုံသွေးရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာပိုပြီးတော့ရင်းနှီးမြှုပ်နှံကြဖို့လဲသမ္မတထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းသွားခဲ့တာပါ။မနေ့ဖြန်တင်းငွေနေမှာတော့ဂျပန်စူမိုနှစ်ပန်းပွဲနောက်ဆုံးလေးကိုသမ္မတထရမ့်တက်ရောက်မယ်လို့အစီအစဉ်ထားပါတယ်။တင်းငွေနေမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရမ့်တို့ကောက်တီအတူရိုက်ဖို့လဲရှိပါတယ်။လာမယ့်တင်းလာနေမှာတော့ဂျပန်အေဂရစ်ဘီယင်တဲ့သမ္မတထရမ့်တွေ့ဆုံမှာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကနေနိုင်ငံကုံသွေးရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်အစ်စ်မြေအရာရှိကို VOA ကမေးမြန်းရမှာတော့ထရမ့်နဲ့မစ္စတာအာဘေရိုရဲ့တင်းနှင်းလာနေမှာပူးတွဲကျင်းပမဲ့တင်းစားရှင်လင်းပွဲမှာနိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့ကြေညာချက်တွေထုတ်ပြန်မှုရှိတယ်လို့ပြောပါတယ်
။အမေရိကန်ကရှေ့လေပိုင်းဒေသကိုတပ်ဖွဲ့ဆီလွတ်နေတာဟာအလွန်ကိုအန္တရာယ်များပြီးတော့နိုင်ငံကငြင်းငြိမ်းရေးနဲ့လုံခြုံရေးကိုလည်းချင်းကျောက်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကတပ်ဖွဲ့တွေဆေးလွတ်လိုက်တာကိုလည်းကင်တွယ်ဖြည့်ရှင်းတင်တယ်လို့လည်းသူကအီရန်စိုးရပိုင်း IRNA သတင်းဌာနကိုပြောကြားခဲ့ပါတယ်။အီရန်ကရေနံနဲ့တင်းမောတွေကိုမြုပ်တာအပါအဝင်အရှေ့လေပိုင်းဒေသတွေမှာချိန်ချောက်မှုတွေရှိနေတဲ့ဆိုတာကိုခိုင်လုံတဲ့ထောက်ထားတွေတွေ့ရှိခဲ့ပြီးတဲ့နောက်အမေရိကန်ကတပ်ဖွဲ့ဝင်1500နောက်ထပ်ဆေးလွတ်လိုက်တယ်လို့အမေရိကန်ကမနေ့တောက်ကြနေ့ကကြေညာပါတယ်။အခုလိုတပ်ဖွဲ့တွေဆေးလွတ်လိုက်တာဟာအီရန်ရဲ့ချိန်ချောက်မှုတွေကိုသတိထားချင့်ချိန်ပြီးတော့တုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကတောက်ချာလေးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်အနေနဲ့အရှေ့လေပိုင်းဒေသမှာအကာအကွယ်တွေရှိထားခြင်းတယ်လို့ဂျပန်နိုင်ငံကိုမသွားခင်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အခုလအစောပိုင်းလုံးကအီရန်ဟာဒေသထဲမှာရှိတဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုတိုက်ခိုက်လာနိုင်ပွဲရှိတယ်ဆိုပြီးတော့အမေရိကန်ကအရှေ့လေပိုင်းဒေသကိုလင်းတင်းတင်းမောနဲ့ B-50 နဲ့ဘုံးကျဉ်လေတွေကိုဆေးလွတ်ထားတာဖြစ်ပါတယ်နော်။
မြောက်ကိုရီးယားနိုင်ငံရဲ့ပြည်ခေတ္တလကတာတိုပစ်မီဇိုင်ဒုံးတွေစမ်းသပ်ပြလို့တဲ့လောက်ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခါပိတ်ဆို့မှုတွေဆက်ပြီးတော့ချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရင်းအမေရိကန်ကအခိုင်အမာယက်တည်လာသလိုမြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုရပ်တန့်သွားအောင်လုပ်ရမယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့ကုန်တင်တင်မောက်ကိုအမေရိကန်ကလက်တလောဖမ်းဆီးထိန်းထားတဲ့ကိစ္စကိုလည်း Mr. Bolton ကခုခံပြောဆိုသွားပါတယ်။ ဒါပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေပြန်ဆပို့အမေရိကန်ကလိုလားပါတယ်လို့လည်းမစ္စတာဘောလ်တန်ကပြောဆိုခဲ့တာပါ။လေယက်တာခီးစင်တဲ့ဂျပန်နိုင်ငံကိုသမ္မတဒိုနယ်ထရမ့်ရောက်မလာခင်မှာပဲတိုကျိုမြို့မှာသတင်းထောက်တွေကိုမစ္စတာဘောလ်တန်ကအဲဒီလိုပြောဆိုခဲ့တာပါ။မေလာလေယက်နေ့နဲ့ကိုယနေ့ကမြောက်ကိုရီးယားကပြစ်လုခဲ့တဲ့တာတိုးပြစ်ဒုံးကျည်စံတမ်း ို့ရှင်မင်းသားအကြောင်းကိုလည်းမစ္စတာဘောလ်ဒန်ကပြောဆိုသွားပါတယ်
ဗင်နီဇွဲလာနိုင်ငံကဒီသံတော်အချင်းထောင်တစ်ခုမှာအချင်းသားတွေနဲ့အချင်းထောင်လုံးကျွေးရဲတွေကြားပဋိပက္ခတွေဖြစ်ခဲ့တဲ့အတွင်းမှာအချင်းသား29ယောက်သေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်19ယောက်ဒဏ်ရာရသွားခဲ့တယ်လို့ဗင်နီဇွဲလာအာဏာပိုင်တွေကပြောကြားလိုက်ပါတယ်ဗင်နီဇွဲလာနိုင်ငံပေါ်တူဂီစဖီနယ်အာဂါရီဂွာမြို့ကအချင်းထောင်မှာတောက်ကြနေကအချင်းသားတွေနဲ့လုံခြုံရေးတွေကြားပဋိပက္ခတွေဖြစ်ခဲ့ကြတာပါကျင်းအောင်တွေကနေထွက်ပြေးဖို့ကြိုးစားတာတွေနဲ့တိုင်ပြကိုင်းတွေချင်းချင်းကြားမှာထိုးကျိတ်တပ်ပုတ်တာတွေရှိခဲ့တယ်လို့ပေါ်တူဂီစဖီနယ်ကနိုင်ငံသားလုံခြုံရေးဝန်ကြီးအော့စကာဗလဲရိုကပြောပါတယ်ရဲတပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံးအပါအဝင်တနက်တွေနဲ့ပစ်တာတွေရှိတယ်လို့လည်းဗလဲရိုကပြောပါတယ်အဲ့ဒီဒေသန္တရအချင်းထောင်ဟာနေဟာအချင်းသား60လောက်ပဲဆန့်တာဖြစ်ပေမဲ့အဲ့မှာအချင်းသား900လောက်ကိုထိမ့်သိမ်းထားတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ဗင်နီဇွဲလားနိုင်ငံတဝမ်းမှာအဲ့လိုအကျဉ်းထောင်မျိုး900လောက်ရှိပြီးတော့အဲ့ဒီအကျဉ်းထောင်တွေကစုစုပေါင်းအကျဉ်းသား8000လောက်သာလက်ခံထားနိုင်ပေမဲ့လောလောဆယ်မှာတော့အကျဉ်းသား9000ခွဲလောက်ရှိတယ်လို့ဆိုပါတယ်။တောက်ကြနေကဒီဖြစ်ရဟာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာဖြစ်တယ်လို့ဗင်နီဇွဲလားအကျဉ်းထောင်စောင့်ကြည့်ရဲ့အဖွဲ့ကတော့ပြောလိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အိန္ဒိယနိုင်ငံဂူဂျရက်ပြည်နယ်မှာအဆောက်အုံတစ်ခုမီးလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတွေကပြောပါတယ်။ဖမ်းဆီးထားတဲ့လူ3ဦးထဲကတဦးဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲကော်မရှင်နာမင်းကြီးစီဒစ်ရှာမန်ကသတင်းထောက်တွေကိုပြောပါတယ်။သူတို့ကတော့ဆွဲချက်မတင်သေးပါဘူး။တောက်ကြနေကမီးလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအပြင်ကျောင်းသားတွေကျောင်းတွေကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတပ်ဆင်ထားတဲ့မိဘလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးကုဂျရက်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်။မိလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်သေတွေနဲ့မိလောင်တိတ်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအိန္ဒိယပိုင် ANI သတင်းဌာနကပြောပါတယ်။မိလောင်နဲ့အဆောက်အုံထဲပိတ်မိခဲ့ပြီးတော့အသက်မသေးကျန်ရတဲ့ကျောင်းသူတဦးရဲ့အဖေကလည်းမိလောင်ပြီးတော့45မိနစ်ကြာမှမိသက်ကားတွေရောက်လာတယ်လို့ပြောပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရာအထက်အတော်များများရှိတဲ့အဆောက်အုံလေးကားကနေဝါယာရှော့ဖြစ်ပြီးတော့မိစာတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒေသရင်းသတင်းတွေကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူး။မိလောင်တဲ့အဆောက်အုံထဲမှာကျောင်းသူကျောင်းသား50ထက်မနည်းကျူရှင်တက်နေကြတာပါ။မိဘကလည်းလွတ်ဖို့အဆောက်အုံပဒင်းပေါက်ကနေကျောင်းသားတွေခုံချကြတာကိုလည်းရုံမြင့်တန်ကြာကပြသတော့ပါတယ်။ချိခိုက်တံရရသွားကြသူတွေကိုလည်းဆေးရုံကိုပို့ထားတာပါ။အဲ့ဒီအဆောက်အုံမှာအရေးပေါ်ထွက်ပေါက်တွေတက်စင်မထားဘူးလို့လည်းမိသက်ဌာနအရာရှိသူကတည်တံ့ပြောဆိုထားပါတယ်။
အမေရိကန်နဲ့အီရန်နိုင်ငံကြားထက်မှန်မှုတွေမြင့်တက်လာနေတာကြောင့်ဒေသတွင်းမှာပဋိပက္ခတွေဖြစ်လာနိုင်တဲ့အနေအထားရှိတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတည်ပြလိုက်ပါတယ်။အီရန်နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရဲပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်ကိုရောက်လာပြီးတဲ့နောက်သူကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသမှာအခုလအတွင်းရင်နံတင်တင်းမော်တစ်စင်းတိုက်ခိုက်ခံရတဲ့နယ်ပတ်သက်ပြီးတော့အမေရိကန်ကအီရန်နိုင်ငံကိုပြစ်တင်လိုက်ပြီးတဲ့နောက်နိုင်ငံခြားဆက်ဆံရေးတွေလည်းပိုပြီးတော့တင်းမာလာနေတာပါ။အီရန်ဆိုရကတော့ဒီတိုက်ခိုက်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်ပြောကြားခဲ့ပေမဲ့အမေရိကန်ဘက်ကတော့လေရင်တင်သင်းမောနဲ့ဘုံကျက်လေရင်တွေပါဝင်နောက်ထပ်တပ်ဖွဲ့ဝင်1500လောက်ကိုဒေသတွင်းကိုဆေးလွတ်ခဲ့တာကြောင့်ဒီဒေသတွင်းမှာစီးရေးပဋိပက္ခတွေဖြစ်လာနိုင်တယ်ဆိုပြီးတော့စိုးရိမ်လာနေကြတာပါပါကစ္စတန်ဝန်ကြီးချုပ်ခန်းကတော့ပင်လယ်ကွေ့ဒေသမှာအခြေအနေတွေပိုပြီးတင်းမာလာနေတဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်ကြောင်ပြောကြားခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့သူကပြောကြားသွားခြင်းမရှိပါဘူးစီးရေးနည်းနဲ့ဖြစ်ရှင်းတာကအဖြေမဟုတ်ကြောင်းနဲ့ငကူကလေးကမှမတိမငြိဖြစ်နေတဲ့ဒေသမှာထိမှမှုတွေထပ်ဖြစ်လာတာကဘယ်သူတွက်မှမကောင်းဘူးလို့သူကပြောကြလိုက်ပြီးတော့အားလုံးအနေနဲ့လည်းအစွမ်းကုန်ထိန်းသိမ်းသိမ်းဆောင်ရွက်တဲ့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအီရန်နိုင်ငံနဲ့ရရှိထားတဲ့ ایران نگران یا شیت هاره نتوانند نیوکلیا را بازدو نیجگا نی. آمریکا گا نوته بیرون نامه نانگان جاسوس های این تمالانی را چی بیار. آمریکا گا ایران با ما نوته دانکا پیسوم را لوبیار پیاره پیلانی را چی بایم.
افغانستان نگا ما پیکر نسلی نایت می موتی چه یادمی یه چی شنگ را جاو لون نسلی اوتمنه تیسومی سد اوتمنه تن یا داره لو افغان تاون شد ریگا پیاره. افغان نگا می رو کبو بین پینه چکوما موتی چه یادم که لو دباوا بیدن سیمان کنگ وی ونی تنگا پیاره. بنیان پینه تیگا شبا یما یادا غایا لگو بیلو یا پیان شوی پیگه را با. نگا دوان یه چی شمو جاو نگا دوان این چی نیان سجو
ပြည်စီသွားပြီးတော့အင်ဂျီတရားကျော်လက်အတော်ပြည်စီသွားတာပါဒီနေ့အတွင်းမှာပဲအာဖဂန်နစ္စတန်မှာနင်းနွေအကြီးကျယ်ကြက်ခဲ့တဲ့အတွက်ဒေသအတော်များများလက်မှတ်ဆက်သွေးပြတ်တောက်သွားခဲ့ရပါသေးတယ်ပိုလန်နိုင်ငံမှာကျင်းပနေတဲ့အသက်26အောက်ကမ္ဘာဖလားဘောလုံးပွဲမှာတော့ယူကရိန်းကအမေရိကန်ကိုနိုင်သွားပါတယ်ယူကရိန်းနဲ့အမေရိကန်တို့အုပ်စုအဖွဲ့ပွဲစဉ်ဖြစ်တဲ့တောက်ချာနေကစားကြတာမှာယူကရိန် ဒုတိယ ပိုင်း 52 မိနစ်မှာ ယူကရိန်း အတွက် အနိုင် ဂိုး သင်ပေးခဲ့လို့ နောက်ဆုံးမှာ ယူကရိန်း က 2-2 နဲ့ နိုင် သွားခဲ့တာ ဖြစ်ပါတယ် ဒီအုပ်စုရဲ့ တခြား ပွဲစဉ်မှာတော့ နိုင်ဂျီးရီးယား က ကာတာကို 4-0 ရှိနဲ့ နိုင် သွားခဲ့ပါတယ် ဒါကြောင့် နိုင်ဂျီးရီးယား နဲ့ ယူကရိန်း က အခု လောလောဆယ်မှာ 3 မှတ်စီ ရထားပြီးတော့ အမေရိကန် နဲ့ ကာတာ တို့က တမတ်မှ မရထားပါဘူးခင်ဗျာ
စနေနေ့နေ့ရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ် ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတိမ့်နဲ့ချီပြီးတော့ခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်ရေရှားပါပြက်လက်မှုနဲ့ကြုံနေရတဲ့အတွက်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တွေရဲ့ကူညီပေးနေသူတွေကဒုက္ခသည် ရှင်းလင်းမှုတွေကြောင့်အသက်ဘေးရနေဆိုရင်ရလို့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံနေခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေရှိနေတဲ့ဒေသမှာတော့မိုးနှဲပါနေတာကြောင့်ဒုက္ခသည်စခန်းတွေထဲရေပြက်လက်မှုတွေဖြစ်နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရေပေးပို့နိုင်မှုအမြန်ဆုံးကြိုးပမ်းနေကြရတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်ရေအခက်ခဲကတိတ်ကိုဆိုးဝါးနေပြီလို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျရစ်ကပြောသွားပါတယ်
UNHCR and its partners will truck water to some 140,000 Rohingya refugees and that will be taking place in the country.
Rohingya တွေရေထောက်ပံ့မှုမရရင်ဖြစ်တဲ့အနေအထားဖြစ်နေပါတယ်။သူတို့ကိုရေပေးဝယ်မှုကိုလည်းခွဲထားတဲ့လျှောက်ပြီးပေးနေရပါတယ်။အခုလိုရေလုံလောက်မရတာကြောင့်စခန်းတွေမှာရေကဆင့်ပြန့်ပွားတဲ့ရောဂါတွေဖြစ်လာနိုင်ခြေရှိလို့စိုးရိမ်စရာကောင်းပါတယ်
။ဒါကတော့ကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရသူစတီဗင်ဒူဂျရစ်ပြောသွားတာပါ။တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတာကြောင့်တောက်တုံးရေကိုစခန်းတွေထဲမှာလူဦးရေခွဲရမ်းနေပဲရေရရှိတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်ကုလသမဂ္ဂနဲ့ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့အစည်းတွေဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်စခန်းတွေထဲတောက်ရေတုံးရေတွေဖြန့်ဝေပေးနေပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီကုတုပလောက်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ်
ဒီရတော့လောလောဆယ်အခုကျွန်တော်ဒီနေတဲ့ဖုန်းနဲ့နေရာကဒီမရရင်တခြားနေရာကသွားပြီးတော့ဖုန်းရတယ်ဆော်ရတယ်အဲ့ဒါကျွန်တော်ဒီဒီမှာရောဂါကအမြဲမြုံဖိနေတယ်ဒီမှာလည်းအခုစေလူဒီမှာရှိတဲ့စေလူမှာမခင်နိုင်ဘူးအဲ့လိုမျိုးကရောဂါဒီမှာလူနာတွေရလို့များတယ်ဆော်တော့ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြည့်တင်တာကျွန်တော်ဒီအဒီမှာသူတို့ပြည့်တာဖိုက်ဒီမှာအဲ့ဒီဟောဥစ္စာသူတို့ကဒီ NGO ရင်းကကွန်တက်ပြီးတော့ဒီကလာလူတွေကိုသူကွန်တက်လုပ်ပြီးတော့အဲ့ဒါကိုဖူးတယ်အဲ့ဒါမှလူတိုင်းကအဲ့ဒီဒီကိုဆုံးလုံးမရဘူးဒါပေမဲ့ကျွန်တော်ကဆောင်တေအောင်လုပ်ပြီးမယ်ဆိုလို့ဆိုရင်ကျွန်တော်မှဒီအနည်းငယ်ဖောင်းကမှပြီးပြီးတော့သူတို့ခဲ့တဲ့နေရာမှာမလုပ်ပြီးတဲ့အခုအဆောင်ပြေးတဲ့နေရာအဆောင်ပြေးတဲ့နေရာမှာသူတို့ဒီဖိုက်ဖူးပြရမှာအဲ့ဒါလုံးမယ်လို့သူတို့ဆိုရင်ကျွန်တော်ကအဆောင်ပြေးမယ်အခုကျွန်တော်တို့အဆန်ပြေမှုသို့တူကျွန်တော်တို့တချို့လူအဒီမှာစကန်ရကွန်ပေါ်မှာရှိတဲ့တောင်အုံးမှာရှိတဲ့တောင်လေမှာရှိတဲ့အဲ့လိုမျိုးတွေပုံစံမှာဒီမှာသူတို့ဘယ်လိုကလုံးမလုံးကောင်းမယ်ဆိုလို့ဒီမှာမေထူးပြီးတော့မေအော်ဂန်ရဲ့ site ပြေးပြီးတော့အဲ့ဒီ site နဲ့သူတို့
Bangladesh and Emma, thank you, Vinny Tine, Ruhina, Doka, Dede, Taldo, Shaba, Pella Mupi, Sana Yaka, Siwa, Sau Shamune, Jama, Yipina, Luetta, Dinisai, Nizaya, Elu, Bangladesh Nanger, Kotvaza, Ani, Palukali, Doka, the Sakama Nide, Ruhina, Doka, the Umu Dangale, Piobare.
အခုလက်ရှိတွေ့ရသည့်၆တဲ့ပူပြေမှုကြောင့်တောက်တုံးရီတွေခဲချောက်ပြက်လက်မှုတွေနဲ့ကြုံနေရတယ်လို့မော်ရီဝေလာလို့ရှိရယ်မိုးလေကပြင်းထန်ပြီးမြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြရနိုင်လို့ယာယီတက်စခန်းလေးတွေထဲမှာပဲခိုးလုံးနေထိုင်နေရတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးကိုခက်တွေ့လာရမယ်အနေအထားဖြစ်နေပါတယ်လို့ဒုက္ခသည်တွေကဆိုပါတယ်။
And an update also on the funding for the Rohingya humanitarian crisis. Less than one-fifth of the $922 million needed for the 2019 response plan.
Bangladesh Dokade Kama Sinir Rohingya Koden Yodra, the Natansa Kokune Dokade Kuni Paye Sizema, Luangwe Tanku and Sema, Havon Bome Yashi Vadire.
ရိုဟင်ဂျာလို့ကုလသမဂ္ဂအပါအဝင်တကယ်တကာကခေါ်ဝေါ်တဲ့ဒီဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမတုံးတုံးမိပဲဒီဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့တန်လျက်လက်ခံရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
ရှမကမြောင်းဘကြကြီးရပိုင်းတော့ကပြောင်းစုစုတော်ကနေတည်ပြလိုက်တဲ့လူသမားကြီးကညင်းပွားမှုဖြစ်ရှင်းရေးဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့လူသမားကြီးဆောင်ရွက်နေတဲ့ဖွဲ့စည်းရေးဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရလူသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာလူသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်
ပါဝင်စနေနေ့ညဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့မြင်ကိုစာနယ်ဖြစ်စေတန်ဖိုင်နယ်ဖြစ်စေချုပ်တင်ပေးပို့ထားလို့လည်းရပါတယ်ဗီဒီယိုပြောပါဝိုင်းရဲ့ဖုန်းနံပါတ်က0923926999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကသမီးစ@voenews.comဖြစ်ပါတယ်ပါဝင်စနေနေ့ည
ဒီကနေ့စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ဖြစ်လာနိုင်ခြင်းရှိတဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုတွေကိုကာကွယ်ဟန်တားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအရှိအလယ်ပိုင်းဒေသကိုအမေရိကန်စစ်သား1,900ဆေးလွှတ်ထားပါတယ်
အမေရိကန်အနေနဲ့အီရန်ကိုရန်စတဲ့အပြုအမူလုပ်မှာမဟုတ်ဘူးလို့တော့သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရကလွှတ်တော်ကိုဒီသတင်းပတ်အစောပိုင်းမှာပြောဆိုထားပါတယ် VOA အင်ဖြူတော်သတင်းတောက်ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုတော့ကိုသားညုံဦးကပြောပြပေးမှာပါရှင်
America ma cha yaung me aw mi pwe ni mtai ngin ma be tamra don ne trump de zani phit tu melania trump lo ha cha song sit ti re twa mat ya tha de arlington nang ngano sit tin nyang ko cha tharay ni ga twa yauk khe ba de ai nau ta ni ma ro a shi le bain di da ga tin ma hmu ri ko kan de phit shin bu sit ti in ha po hlwet me su bi lo tamra ga chin ya ba de
we are going to be sending a relatively small number of troops mostly protected
cho sa ya ne ba de sit ti in ha ri hlwet twa ma ba da ka wae bu atwa ba
ဒီချင်းတေးွားရတဲ့သူတို့ချို့ကိုအရှိလဲပိုင်းဒေတာစီအခုစေလွတ်ထားပါတယ်ဘယ်လိုတွေဖြစ်လာမလဲဘာတွေဖြစ်လာမလဲဆိုတာစောင့်ကြည့်သွားပါမယ်အခုစေလွတ်တာစစ်တီအင်အားထောက်900ပါအမေရိကန်စစ်သမားတွေနဲ့တက်ခိုက်ရေးရင်အုပ်စုတွေဟာပင်လယ်ကွေ့ဒေတာတွေမှာတက်ဖြတ်နေရယူထားပါပြီဒီစောင့်ကြည့်အရအီရန်ရဲ့ချင်းချောက်မှုတွေကိုဟန်တာထားနိုင်ပြီလို့အမေရိကန်ယာယီကာကွယ်ဝင်ကြီးပက်ထရစ်ရှနန် ဒါဟာအီရန်နဲ့စစ်တိုက်ဖို့မဟုတ်ပါဘူးဆိုပြီးတော့အမေရိကန်ယာယီကာကွယ်ဝင်ကြီးကပြောသွားတာပါ။ အီရန်ဘက်ကလည်းသူတို့အနေနဲ့စစ်မှတ်မလုပ်လာဘူးလို့ပြောထားပါတယ်ဒါပေမဲ့လို့ထိတ်တိုက်ရင်ဆိုင်ဖို့အငြေကတော့အတော်ကြီးရှိနေတော့မယ်လို့အရှိလေပိုင်းဒေသမူဝါဒဆိုင်ရာသူတွေတီဒါလီယာဒက်ဆာခေးကသုံးသပ်ပါတယ
် Each side is trying to create a deterrence posture so increasing force
presence ဖက်ကလုံးအရောကိုကူကိုကာကွယ်ဖို့လှုပ်တာကြီးပြောနေပါတယ်အမေရိကန်ဘက်ကဒီလိုမျိုးစစ်အင်အားတိုးချလာခြင်းအပြင်မင်းတို့လို့ရင်ငါတို့ဘက်ကလည်းပြန်ပြတုံ့ပြန်မယ်ဆိုတော့တဲ့သဘောပြောနေတာဖြစ်တယ်လို့အီရန်ဘက်ကလည်းအလားတူလိုမျိုးပြုမှုပြောဆိုနေတာပါအ
ီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်မှာအမေရိကန်ဘက်ကရုပ်သိမ်းခဲ့ပါတယ်အဲဒီနောက်အီရန်နျူကလ িয়ার အစီအစဉ်ရပ်တန့်ရေးနဲ့အရှိလေပိုင်းဒေသအီရန်ကဩဇာချေလာတာကိုထိချုပ်ဖို့အတွက်အီရန်ပေါ်မှာပြင်းထန်တဲ့တန်ခတ်မှုတွေနဲ့သမ္မတထရန့်ကဖိအားတွေပေးနေခဲ့ပါတယ်ဖိအားတွေနဲ့အတူပဲအမေရိကန်ဘက်ကတောင်းဆိုချက်ကြီးကြီးမားမားရှိတယ်လို့ CSIS နိုင်ငံတကာလေ့လာရေးဌာနသူတည်တည်Anthony Gordesman ကပြောပါတယ
် We have articulated 13 complex
Nova ကတောင်းဆိုချက်73ချက်ရှိပါတယ်ဒါရီယာအီရန်ပြည်သူတွေကိုရောပတ်ဝန်းကျင်အိမ်နီးချင်းတွေကိုပါတက်ရောက်မှုရှိသလိုကမ္ဘာတစ်ခုလုံးကိုပါတက်ရောက်တဲ့ကိစ္စပါ
ဒါပေမဲ့လည်းအီရန်ဘက်ကတော့ဒီတောင်းဆိုချက်တကူလည်းလျှော့မဲ့ပုံမရှိပါဘူးအီရန်နီနဲ့ဘက်တော့မှညံ့ခံမှာမဟုတ်ဘူးဆိုပြီးတော့အီရန်သမ္မတဟော့ဆန်ရာဟန်နီကစနီးပွဲတွေကိုညှင်းဆန်ထားပါတယ်ဘာလို့ဆက်ဖြစ်မလဲဆိုတာကလည်းမေးမယားရှိနေပါတယ်အမေရိကန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်ဒန်ကတော့ဆေးအရတုံ့ပြန်ဖို့နဲ့အီရန်ဆွေးအောက်ကိုဖြုတ်ချဖို့ကိုပါတွန်းအားပေးနေတာပါ။အမေရိကန်ဘက်ကအီရန်ပေါ်မှာအခုလိုမျိုးမျိုးဖြစ်နေတာဟာပြဿနာဖန်တီးသလိုဖြစ်နေတယ်လို့ဒါလီယာဒက်ဆာခေးကသုံးသပ်ပါတယ်
။ The ambiguity about what this administration ultimately wants.
အစိုးရအနေနဲ့အခုလိုမျိုးအဓိပ္ပာယ်နှစ်ခွပြုမှုပြောဆိုတာတွေကတကယ့်အောင်မြင်မှုရဖို့အတွက်ကျမတို့မြင်ကျင်တဲ့ရလဒ်တွေထွက်လာဖို့ရမှာပြဿနာတွေဖန်တီးပေးသလိုဖြစ်နေပါတယ်။
အခုလိုမျိုးရှင်းလင်းလင်းမရှိတာကပဲသမ္မတထရန့်ရဲ့နိုင်ငံရေးမူဝါဒဆိုင်ရာချီကမှုပြယုသဘောဖြစ်တယ်လို့ CSIS ကအန်တိုနီကော့ဒစ်ဘန်ကပြောရတယ
် The way you go about it can be anything from a
ရှင်းလင်းလင်းမဟာဗျူဟာသဘောမဟုတ်ပဲတွေးတစ်ခုကနေဘာမဆိုဖြစ်လာနိုင်တဲ့ဆိုတာမျိုးဖြစ်နေပါတယ်ဒါပေမဲ့တနေ့နဲ့တနေ့ဘာဖြစ်လာမယ်မသိတဲ့အခြေအနေမျိုးပါပဲ
ပြောရမယ်ဆိုရင်တော့အရှိလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေရှော့ချသွားဖို့လိုမယ်လို့ထပ်တလဲလဲကိုပြောနေတဲ့သမ္မတထရန့်အနေနဲ့အခုလိုအီရန်ရေးမှာတက်တွေထပ်မံဆီလွတ်တာဟာအပြောင်းလဲတစ်ခုလို့တော့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်းဆက်ပြီးတော့အမေရိကန်မှာတော်မီလောင်ကျွမ်းမှုတွေကိုအဝေးထိန်းစနစ်နဲ့စောင့်ကြည့်ဖို့ဆောင်ရွက်နေတဲ့သတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်တော်မီလောင်ကျွမ်းနေတာကိုလေရင်မှုတွေကားမောင်းတဲ့သူတွေဒါမှမဟုတ်လေမျှော်စင်ပေါ်ကကင်းထောက်တွေကနေပြီးတော့ရှာဖွေတွေ့ရှိလေရှိပေမဲ့လို့အခုတော့တော်မီလောင်နေပြီဆိုတာကိုအာနာပိုင်းတွေကိုချက်ချင်းသတိပေးတဲ့အဝေးထိန်းစောင့်ကြည့်ရေးအာယုံခံကိရိယာစန်စာတွေကနေပြီးတော့ပို့ပြီးတော့မှသိလာနေရပါပြီအမေရိကန်ပြည်ထောင်စု Los Angeles မှာတော့အမေပြေအခြေဆိုင်ကင်မရာစနစ်နဲ့အာကာသပေါ်ကဂြိုလ်တွေကနေပြီးတော့တော်မီလောင်ကျွမ်းနာကိုစောင့်ကြည့်တာမှအထောက်အကူပြုနေပါတယ်Los Angeles ကနေပြီးတော့ VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။ American ပြည်ထောင်စု Los Angeles အနီးကကြောက်ကြီးတစ်ခုထဲမှာပြီးခဲ့တဲ့ဩဂုတ်လတုန်းက Tommy လောင်နေတာကိုအဝေးတင်းကင်မရာကနေရိုက်ကူးခဲ့ပါတယ်။ဒီမီးလောင်ကျွမ်းမှုဟာဆိုရင်အရေးပါတဲ့ဆက်သွယ်ရေးလမ်းကြောင်းချိတ်ဆက်တွေကိုထိခိုက်အောင်အန္တရာယ်ပေးနိုင်ပါတယ်။တရားချင်ဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်တဲ့ Southern California Edison ကတိုရီဝစ်မင်းကတော့အခုလိုပြောပါတယ
် I was able to take my phone control the camera
ကျွန်တော်ဖုန်းကိုရယူပြီးဝေးကနေကင်မရာကိုလှမ်းပြီးထိန်းချုပ်ပါတယ်နောက်မီးလောင်နေတာကိုချိန်ရက်ပြီးရေးပေါ်အခြေအနေဆိုင်ရာကြီးကဲထံကိုယူလာပြီးဘာတွေဖြစ်နေတယ်လဲဆိုတာကိုပြလိုက်ပါတယ်အဲဒီတော့သူကမီးလောင်တာများမလားလေရင်နဲ့ရေဖြန်းမှုလိုအပ်တာတွေကိုဆောင်ရွက်ခဲ့ပါတယ်
တောင်ထိပ်တွင်မှထားတဲ့အဝေးတင်းကင်မရာတရားကျော်ကတရားစစ်ကုမ္ပဏီရဲ့ဝန်ဆောင်မှု area 60ရာခိုင်နှုန်းကိုမြင်ရအောင်စီစဉ်ထားတာပါတရားစစ်ဝန်ဆောင်မှုကုမ္ပဏီ Southern California Edison ရဲ့ထိချုပ်ရေးစခန်းတွေကနေမြေပြင်အခြေဆိုင်မိုးလေဝသအာယုန်ကန်ကိရိယာစင်ဆာတွေနဲ့အတူအားလုံးကိုစောင့်ကြည့်နိုင်ဖို့ကင်မရာတွေပို့တက်ဆင်ဖို့စီစဉ်ထားပါတယ်2015ခုနှစ်နောက်ပိုင်းအပြည့်အစုံအများဆုံးမီးလောင်ကျွမ်းမှု20တဲက10ခုကကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တာပါ။ Southern California Edison က Brian Chang ကအခုလိုပြောပါတယ်
။ Climate is changing. We've had many years of drought leading up to this.
ဥတုရာသီကပြောင်းလဲနေပါတယ်။နှစ်ပေါင်းများစွာဘိုးခေါက်ရဲ့ပြီးနောက်မှာပြည်နယ်တဝန်းကအတန်းနဲ့ချီတဲ့တစ်ပင်တွေတေကုန်တာ။ဒါမှမဟုတ်လေရောဂါပိုးကျပြီးတစ်ပင်တွေကမတန်တော့ပါဘူး။နောက်ပြီးတစ်တော်တွေစိန်လန်းရေးကိုမထိန်သိမ်းနိုင်တဲ့မိဘရန်ကာဝေးမူဝါဒထားခဲ့တဲ့တမိုင်းလေးရှိခဲ့ပါတယ်
။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော်မီလောင်ကျွမ်းပျက်စီးခဲ့ရတဲ့ကယ်လီဖိုးနီးယားမြောက်ပိုင်းက Paradise မြို့လို တော်ထူတဲ့ရက်တွေမှာလူတွေပို့ပြီးတော့နေထိုင်နေကြတာပါ။ပစိဖိတ်သဘာဝဓာတ်ငွေနဲ့လျှက်စစ်ကုမ္ပဏီရဲ့ဓာတ်အားလိုင်းတွေကနေမိလောင်ခဲ့တာလို့လဲပြည်နယ်အာဏာပိုင်တွေကပြောပါတယ်။အမေရိကန်အကသတိပ္ပံအေဂျင်စီ NASA က
ဖရမ်မန်အဲရ်ကရက်ဖ်တန်အွန်လေးနေပေါ်ကနေစောင့်ကြည့်မှုတွေရှိပါတယ်လူလိုက်ပါတဲ့လေယာဉ်တွေနောက်ပြီးလူမပါတဲ့လေယာဉ်တွေပေါ်ကနေတချို့ဖြစ်စင်တွေကိုစောင့်ကြည့်ပါတယ်ဒါပေမဲ့အဓိကကတော့နာဆာမှာရှိတဲ့ဥရောပအာကာသအေဂျင်စီတို့လိုအခြားအေဂျင်စီတွေမှာရှိနေတဲ့ဂြိုလ်တုအခြေပြုပလက်ဖောင်းတွေကနေတကမ္ဘာလုံးကိုခြုံငုံပြီးအဓိကထားလေ့လာစောင့်ကြည့်တာဖြစ်ပါတယ်တောမီမလောင်
Propulsion Laboratory ကNatasha Stavoska အခုလိုပြောပါတယ
် So we can do active fire detection. We can also do observations.
မီးလောင်နေတဲ့အတောအတွင်းထောင်လန်းနိုင်ပါတယ်။နောက်အဲ့ဒီမှာရှိတဲ့တစ်ပိမျိုးစားကိုလေ့လာနိုင်ပါတယ်။အခုနောက်ဆုံးဖြစ်စဉ်အနေနဲ့ကတော့နိုင်ငံတကာအာကာသစခန်းကိုဂျီဒိုင်းလို့ခေါ်တဲ့ဂျူဒုလွှတ်တင်ထားတာရှိပါတယ်။
မီးလောင်မှုကိုအပြည့်တဲ့လောင်စာတစ်ပင်တွေနောက်ခြုံပုတ်တွေကိုလည်းတိုင်းတာပေးတာပါမီးလောင်မှုဆိုတာကတော့သဘာဝရဲ့ဇီဝစနစ်တစ်ခုဖြစ်ပါတယ်ဒါပေမဲ့လည်းမီးလောင်တဲ့ရာသီကြာလာပြီးမီးလောင်မှုကပြင်းထန်လာမယ်ဆိုရင်တော့ဒီကိစ္စကိုမိသက်သမားတွေကင်တွဲဖြေရှင်းရေးမှာအဝေးတွင်အာယုံခံကိရိယာစင်စာတွေကအသုံးဝင်တဲ့ကိရိယာတစ်ခုဖြစ်ပါတယ်
မတ်တန်ကီထိုင်းပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒဲရီလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင်
American သမ္မတဒေါ်နယ်ထရမ်ပါဂျပန်နိုင်ငံကိုလျှက်တာနိုင်ငံတော်ခီးစင်တဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရိုကိုနိုကသမ္မတထရမ်နဲ့သမ္မတကတော်မလာနီယာတို့ကိုကောဇောနီခင်းပြီးတော့ကြိုဆိုခဲ့တာပါခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာ American သံမတ်နေအိမ်မှာကျင်းပတဲ့အခမ်းအနားကိုသမ္မတထရမ်တက်ရောက်ပြီး American နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့တာပါ American ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှုတ်နှစ်ဖက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကွက်ဟာကွက်တည်ရှိနေတာကိုလည်းသမ္မတထရမ်ကထောက်ပြခဲ့ပါတယ်လက်ရှိညှိနှိုင်းနေကြတဲ့နှစ်နိုင်ငံကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ပို့ပြီးတော့မျှတတဲ့ကုန်သွယ်ရေးဖြစ်လာမယ်လို့လည်းပြောပါတယ်။အမေရိကန်ကအရှိအလယ်ပိုင်းဒေသကိုတပ်ဖွဲ့တွေဆီလို့နေတာဟာအလွန်ကိုအန္တရာယ်များပြီးနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကတပ်ဖွဲ့တွေဆီလို့လိုက်တာကိုကင်တွယ်ဖြေရှင်းတင်တယ်လို့လည်းသူကအီရန်အစိုးရပိုင်း IRNA သတင်းဌာနကိုပြောကြားခဲ့ပါတယ်။အီရန်ကယေနန်တင်တင်မော်ရီကိုနှမြုပ်တာအပါအဝင်အရှိအလယ်ပိုင်းဒေသတွေမှာချိန်ချောက်မှုတွေရှိနေတယ်ဆိုတာကိုခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့ပြီးတဲ့နောက်အမေရိကန်ကတပ်ဖွဲ့ဝင် 1,500 နောက်ထပ်ဆီလို့လိုက်တယ်လို့အမေရိကန်ကမနေ့တောက်ကြနေကကြေညာခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ပြည်ခဲ့တဲ့လကတာတိုပြည်မီဇိုင်တုံးတွေဆန်တာပြလုပ်တဲ့လောက်ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆုံးသတ်ရင်အမေရိကန်ကအခိုင်အမာရပ်တည်လာတယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုရပ်တန့်သွားအောင်လုပ်ရမယ်လို့လည်းပြောပါတယ်။
စနေနေ့နေ့ကရဲ့နောက်ဆုံးသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေ့ကရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Thomas Blunder ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေ့ကအစီအစဉ်တွေကိုညနေ9နာရီခွဲကနေည9နာရီထိလိုင်းလိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်မှာလည်းတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.